Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ1ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိ9တိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေကင်းစီစဉ်တွေကိုတင်ဆက်ပေးတော့မှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နယူးယောက်မြို့မှာ truck accident နဲ့ဝင်တိုက်ရာကမနေ့တုန်းကလူရှိဦးသေပြီးတရားစင်ကြောတန်ရခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ရဲတပ်ဖွဲ့ကလုံခြုံရေးကိုဆက်လက်တုံ့ပြန်ထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်ခြေနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်တချို့ဟာလုံခြုံရေးစိုးရိမ်တာကြောင့်နေရာရင်းကျေးရွာတွေကိုမပြောင်းကျင်တဲ့အကြောင်းပြောနေကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမကင်ဖြူထွေးနဲ့တူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမယ်ဒီမှာနယူးယောက်မြို့မှာလူရှိအောင်ထမင်းနဲ့တိဆုံးစေခဲ့တဲ့တိုက်ခိုက်မှုကိုအကြမ်းဖက်ဝါဒဆွဲဖြစ်သက်မှတ်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
This was an act of terror and a particularly cowardly act of terror aimed at innocent civilians.
နယူးယောက်မြို့တော်ဝန်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါ့အပြင်ပကံညာဦးမျိုးနယ်ကရွှေစည်းကုံဖျားရင်ပြင်တော်ဘော်ကခေါင်းလောင်းစာကို UNESCO ကကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တဲ့သတင်းပြင်မြန်မာနိုင်ငံကိုရောက်နေတဲ့ American ယာယီလက်ချောက်နိုင်ငံခြားရေးဝန်ကြီးရဲ့ခေးစဉ်အကြောင်းစာအုပ်တွေကိုလည်းဒီညနေမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကွာလွန်ဦးနဲ့မက်ခင်ပီထူတွေကကြီးညာပေးသွားမှာပ
ါ American ပြည်အောင်စုနယူးယောက်မြို့မှာစပိတ်စီးတဲ့လမ်းနဲ့ငါ truck ကစင်းနဲ့ဝင်တက်ရကမနေ့တုန်းကလူရှိဦးသေပြီးတရားစင်ကြောတန်ရခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့မှာရဲတပ်ဖွဲ့ကလုံခြုံရေးတွေကိုဆက်လက်တုံ့ပြန်ထားပါတယ်တက်ခတ်သူမောင်းလာတဲ့ truck ကနဲ့ကျောင်းကားစင်းကိုဝင်တက်ခဲ့ရမှာတော့ကလေးနှုတ်ပါဝင်လူလေးယောက်တန်ရခဲ့တာပါတက်ခတ်မှုကျွလွန်သူကဥစွဲကစ္စတန်နိုင်ငံကနေ American မှာရွှေ့ပြောင်းနေထိုင်နေသူတဲ့29နှစ်အရွယ်ဆေဖူလိုဆိုင်ပေါ့ဆိုသူဖြစ်ကြောင်းလဲရက်တက်ဖွဲ့တောင်းရှိသူတွေကိုကူကားပြီးတင်းနေကပေါ်ပြနေပါတယ်ထရက်ကားတွေကနေတနက်အတုနှစ်လက်ကိုကန်ပြီးထွက်လာတဲ့တက်ခိုက်သူကိုတော့ရက်တက်ဖွဲ့ကပစ်ကတ်ဖမ်းဆီးခဲ့တာပါတက်ခိုက်သူကိုစေယုံတင်ကုသပေးနေချိန်မှာပဲရက်တက်ဖွဲ့ကတော့ထရက်ကားတွေကထောက်ထားတွေကိုညာလုံးပေါက်ရှာဖွေစစ်ဆေးခဲ့ကြပါတယ်တက်ခိုက်ရမှာတုံးခဲ့တဲ့ထရက်ကားကိုငှားရမ်းခဲ့ရာနယူးဂျာစီပြည်နယ်ပစဲမြို့ကဟုံးတပုတ်စတိုးဆိုင်ရဲ့ကားရဲ့နားရဝင်းတွင်းမှာတော့တန်ရရှိသူရပ်ထားခဲ့တယ်လို့ကားလိုယူဆရတဲ့ကားစင်းကိုလည်းရဲတပ်ဖွဲ့ကရှာဖွေစစ်ဆေးခဲ့ကြတာပါတက်ခတ်မှုကျွလွန်သူတွားလိရှိတယ်လို့ယုံကြည်ထားတဲ့အနီနာပက်တဆန်မျိုးကဗလီချောင်းကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်တက်ခတ်မှုဖြစ်ခဲ့တဲ့နယူးယောက်မြို့မှာတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကျမ်းမှာပဲဟော်လိုဝင်းပွဲတော်ကိုအန်ဒီရဲ့တစုံတရာမကြုံခဲ့ရပဲကျင်းပခဲ့ကြတာပါမနေ့တုန်းကတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်အကျဉ်းဖက်မှုတွေပေါ်ပေါက်နှံနဲ့ထောက်ထားတစုံတရာမတွေ့ရပါမယ်လဲလမ်းတွေပေါ်မှာရဲလုံခြုံရေးကိုတိုးမြှင့်ထားမှဖြစ်တဲ့အကြောင်းလဲအစိုးရအိမ်မှာကလေးကတာဝန်ရှိသူတွေပြောဆိုထားပါတယ်တမန်တော်နဲ့ထွန်းကတော့အရှိလေပိုင်းနဲ့တခြားဒေသတွေမှာအစီလံဆွေးရောက်တွေကိုချိန်မုန်းနိုင်ခဲ့ပြီးတဲ့နောက်မှာပဲစစ်သွေးကြွတွေနေရပြန်လာတာဒါမှမဟုတ်နိုင်ငံထဲဝင်လာတာမျိုးကိုအဖြစ်မခံနိုင်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ
်တူနီရှားနိုင်ငံတူနစ်မြို့တော်ကပါလီမန်အဆောက်အုံရှိမှလုံခြုံရေးတပ်ဖွဲ့ဝင်နှစ်ဦးကိုကြားနဲ့ချိုးတိုက်ခတ်ခဲ့တဲ့အစ္စလာမစ်စစ်သွေးကြွအဖြစ်တန်တရာရှိသူတူဦးကိုဒီကနေ့ပဲရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်တိုက်ခိုက်သူအကြောင်းကိုအာဏာပိုင်တွေချုပ်တင်စုံစမ်းသိရှိထားသူဖြစ်တဲ့တူဦးဖြစ်တဲ့အကြောင်းနဲ့ဒီရဲတွေအပေါ်မှာအာဏာရှင်ဆန်သူတွေအဖြစ်ယူဆထားကြောင်းတိုက်ခိုက်မှုအပြီးမှာပြောဆိုခဲ့တယ်လို့လည်းပြည်ထရေးဝန်ကြီးဌာနကပြောပါရတယ်။တိုက်ခိုက်ခံရသူတူဦးဟာလက်ဘင်းမှာဒဏ်ရာရခဲ့တဲ့အတွက်ဆေးရုံမှာအတွင်းလူနာအဖြစ်ကုသပေးထားပါရတယ်။တူနစ်မြို့တော်မှာသမရရဲ့လုံခြုံရေးအဆောက်အအုံတွေကိုတိုက်ခိုက်ခဲ့တာ။နောက်ဆော်စီမြို့မှာကဘာလက်ခီးသွွားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာအပါအဝင်မကြသေးခင်နှစ်တွေအတွင်းလူအသေးပြောက်ရှိခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တူနီရှားနိုင်ငံကအချက်ချာကျတဲ့နေရာတွေမှာလုံခြုံရေးကိုတွန်းပစ်ထားပါရရှင်
။ပြီးခဲ့တဲ့နှစ်အမေရိကန်သမရရွေးကောက်ပွဲမှာလူမှုကွန်ရက်တွေကိုတုံးပြီးရုရှားကကြောင်းဝင်နှောက်ယှက်ခဲ့တာနဲ့ပတ်သက်လို့ Twitter, Facebook နဲ့ Google ကုမ္ပဏီရဲ့ရှင်းလင်းတွေ Congress လို့တော်မှာဒုတိယနေ့ဖြစ်ဒီကနေ့လဲဆက်လက်မေးမြန်းခံရမှာဖြစ်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲနဲ့နောက်ပိုင်းကာလတွေမှာလူမှုကွန်ရက်တွေကိုတုံးပြီးမကျေနပ်မှုတွေတင်းမာတွေကိုရုရှားကဖြန့်ချိခဲ့တဲ့အကြောင်းထက်လွတ်တော်တရားရေးဆက်ကော်မတီရှင်းမောက်မနေ့တုန်းကထွက်ဆိုရမှာ Facebook ပြောခွင့်ရသူကပြောဆိုလိုက်တာပါ။နောက်ရှိမှု NDA ရဲ့အတိုင်းအတာကိုသဘောပေါက်နားလည်နိုင်မှုနဲ့ပြဿနာကိုစနစ်တကျကင်တွယ်ဖြေရှင်းနိုင်မှုပူးပေါင်းဆောင်ရွက်မှုတွေလုံခြုံရေးအနာမနေနဲ့အပြန်အလှန်တင်းချက်လက်ဖလှယ်တာတွေလုပ်ဖို့လိုအပ်ကြောင်းလဲ Facebook ပြောခွင့်ရသူ Colin Stretcher ပြောပါတယ်။လွတ်တော်ကိုယ်စားလှယ်ကတော့အမေရိကန်နိုင်ငံရေးနဲ့ပတ်သက်တဲ့ကြေညာတွေကိုရုရှားကအကုန်ကြခံပေါ်ပြနေတယ်နဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ကြတာပါ Facebook တာဝန်ရှိသူတွေကတော့စောင့်ကြည့်စစ်ဆေးမှုတွေပုံမှန်လုံးဆောင်သွားမှာဖြစ်ကြောင်းနဲ့လိုအပ်ရင်ပေါ်ပြချက်တွေကိုဖယ်ရှားပြင်မှာဖြစ်တယ်လို့ရွေးကောက်ပွဲကြေညာထည့်သူတွေကဘယ်သူပဲဝါဖြစ်ကြောင်းထုတ်ဖော်ပြောကြားမှာဖြစ်ကြောင်းလဲပြောဆိုခဲ့ကြပါတယ်ထူတာပြောခွင့်ရသူကတော့ ယူကော့ပွဲနဲ့ပတ်သက်လို့ရုရှားနိုင်ငံကအကောင့်အထုတွေရဲ့အလိုလျောက်စနစ်နဲ့ဖော်ပြချက်တွေဟာအနည်းချင်းတော့သာရှိခဲ့ကြောင်းပြောဆိုခဲ့တာပါ။ကုမ္ပဏီနေနဲ့ရုရှားအကောင့်အထုတွေလို့တန်မြတ်ရှိတဲ့အကောင့်ပေါင်း2952ခုကိုပိတ်လိုက်တယ်လို့အရေးသွင်းပြီးချက်လက်တွေပေးရနိုင်အောင်အဖွဲ့အစည်းတွေဖွဲ့စည်းပြီးအကောင့်ထဲပေါ်ဆောင်ရွက်တယ်မှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။
ကျူးဘားနိုင်ငံအပေါ်အမေရိကန်ကစီးပွားရေးအရတန်ခတ်ပိတ်ဆို့အရေးယူမှုတွေဆုံးသက်ရေးတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုဒီကနေ့နောက်ပိုင်းကုလသမဂ္ဂထွေထွေညီလာခံမှချမှတ်ဖို့စဉ်းစားမယ်ဆိုရင်အမေရိကန်ကတော့ကန့်ကွက်မယ်ပြီးနိုင်ပွဲရှိပါတယ်။ပြီးခဲ့တဲ့နှစ်ကအလားတူမဲခွဲဆုံးဖြတ်ခဲ့ချိန်တုန်းကတော့အမေရိကန်ကကျူးဘားနဲ့ဆက်ဆံရေးပုံမှန်ပြန်လည်ထားရှိဖို့သမ္မတဟောင်းဘရက်အိုဘားမားကကြိုးစားနေချိန်ဖြစ်တယ်လို့အဲ့ဒီတုန်းကပထမဆုံးချိန်ဖြစ်နေအမေရိကန်ကဒီကန့်ကွက်တာထောက်ခံတာမရှိဘဲကြားနေခဲ့ပါတယ်။အခုထရမ့်အစိုးရလက်ထက်မှာအမေရိကန်ရဲ့အကျိုးစီးပွားနဲ့အညီကျူးဘားနဲ့ထိတွေ့ဆက်ဆံမှုဆက်လက်ထားရှိတယ်ဆိုပေမဲ့လည်းအရင်အိုဘားမားအစိုးရလက်ထက်ကရှိခဲ့တဲ့တိုးတက်မှုတချို့နောက်ပြန်ဆုတ်သွားခဲ့တာလည်းရှိပါတယ်။ကျူးဘားနိုင်ငံဟာနှစ်ပေါင်းများစွာလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေခဲ့တာဖြစ်ပြီးတော့ဒါကိုအရင်အစိုးရကမသိကြိုးကြုံလုပ်ခဲ့ပုံရတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Heather Norrett ကအင်္ဂါနေ့မှာပြောပါတယ်။ဒီကနေ့ကုလသမဂ္ဂထွေထွေညီလာခံမှာကျူဘာရေးမဲခွဲဆုံးဖြတ်ဖို့ရှိတာနဲ့ပတ်သက်လို့ကျူဘာအစိုးရဘက်ကတော့တစုံတရာမတ်ချက်ပြီးပြောဆိုတာမရှိသေးပါဘူး။ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီနှစ်ပေါင်း58နှစ်ကြာကျူဘာနိုင်ငံပေါ်ချမှတ်ထားတဲ့တက္ကသိုလ်ရေးယူမှုတွေကိုအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်နှစ်တိုင်းတညီတညွတ်တည်းထောက်ခံအတည်ပြုလာခဲ့တာဖြစ်ပါရဲ့ရှင်။
VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံမြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတူးမညီအခြေအနေတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်ဒုက္ခသည်တွေကတချို့ဟာလုံခြုံရေးစိုးရိမ်နေကြောင်းနေရရင်ကြီးရွာတွေကိုမပြောင်းညင်တဲ့အကြောင်းပြောဆိုနေကြပါတယ်။နေရရင်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတချို့ပြန်ပေါ်ရမှာကိုစိုးရိမ်နေတဲ့ရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာပြန်လည်နေရာချထားပေးမယ်ဆိုရင်မြန်မာနိုင်ငံကိုပြန်မှာဖြစ်တဲ့အကြောင်း VOA ကိုပြောဆိုခဲ့ကြတာပါ။ဒီလိုမှမဟုတ်ရင်တော့ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုပို့ဆောင်ပေးစေလိုကြောင်းလည်းပြောဆိုကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့က ARS စွန့်ရောက်တွေကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတက်ခတ်ခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတွေတချို့ပြန်ပေါ်ပေါက်ခဲ့တာပါ။ပြည်ပကတ်တွေအတွင်းတပ်ဖြတ်ခံရတဲ့ဟိန္ဒူဘာသာဝင်55လောက်ရဲ့5ယောက်ရဲ့အလောင်းတွေကိုအစုလိုက်ပြုံးလဲမြှုပ်နှံထားတာကိုလည်းနောက်ပိုင်းမှာရှာဖွေတွေ့ရှိခဲ့ကြပါတယ်။မြန်မာနာမည်တွေကတော့ဟိန္ဒူဘာသာဝင်တွေကိုအစုရောက်တွေကတပ်ဖြတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပေမဲ့ ARS စွန့်ရောက်ဖွဲ့ကတော့သူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ထားတာပါ။ရခိုင်ပြည်နယ်ကတကြောပြန်ပြစ်ခတ်တဲ့ကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက်ဟာ6,900ထိရှိနေပြီဖြစ်ကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားပြီးဒီထဲမှာဟိန္ဒူဘာသာဝင်800လောက်ပါဝင်မယ်လို့လည်းခန့်မှန်းထားကြပါတယ်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာနိုင်ငံဘက်ကအစင်းသင့်ဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီချက်မရသေးတဲ့အတွက်ကြန့်ကြာနေရကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးညွှန်ကြားရေးမှူးချုပ်ဦးစောတေးကပြောဆိုထားပါတယ်
ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကိုဂျပန်အောက်လွှတ်တော်ကဝန်ကြီးချုပ်အဖြစ်နဲ့ထပ်မံရွေးချယ်လိုက်ပါတယ်။ပြီးခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်အာဘေရဲ့လက်ရှိအာဏာရ Liberal Democratic Party နဲ့မဟာမိတ် Komiatu Party တို့အနိုင်ရခဲ့ပြီးတော့ဂျပန်တိုင်းရလွှတ်တော်မှာ၃ပုံ၂ပုံအများစုနေရာရခဲ့တာကြောင့် Mr. Abe ဝန်ကြီးချုပ်အဖြစ်နောက်တစ်ချိန်ပြန်လည်အရွေးခံခဲ့ရတယ်လို့အဲဒီနောက်ဂျပန်အကြာဒီနေ့မှာပဲအောက်လွှတ်တော်ကလည်းအခုလိုထပ်မံရွေးချယ်လိုက်တာပါ။ဝန်ကြီးချုပ်အာဘေအနေနဲ့အစိုးရအဖွဲ့ကိုလက်ရှိတိုင်းဆက်ပြီးတော့ထားနိုင်ပွဲရှိပါတယ်သူဟာပြီးခဲ့တဲ့စက်တင်ဘာလတုန်းကဒိုင်းရက်လွတ်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအချိန်ဆော့ကျင်းပဖို့တောင်းဆိုခဲ့တာပါဒေသတွင်းမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချိမ့်ချမှုတွေကိုခက်တင်တင်တုံ့ပြန်တဲ့သူ့ရဲ့ရည်ရည်ချက်အပေါ်ထောက်ခံမှုတွေတိုးလာနေချိန်မှာလွတ်တော်ကိုဖျက်သိမ်းခဲ့တာလည်းဖြစ်ပါတယ်ရွေးကောက်ပွဲမကျင်းပခင်လနိုင်ငံအထွန်းမှာတော့ဝန်ကြီးချုပ်ဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးမိသားစုတွေနဲ့ဆွေမျိုးတွေကောင်းစားရေးဆောင်ရွက်ခဲ့တယ်လို့ဆိုပြီးတော့နိုင်ငံရေးသတင်းစိုးတွေထွက်ပေါ်ခဲ့တယ်လို့လူလူထောက်ခံမှုနှုန်းလဲ30ရာခိုင်နှုန်းနီးပါးကျသွားခဲ့ပါတယ်ဒါပေမဲ့လည်းအောက်တိုဘာလ22ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူပြန်ပြီးတော့အနိုင်ရလိုက်တာကြောင့်အပြောင်းလဲကြီးကြီးမားမားပြန်ဖြစ်လာစေခဲ့ပါတယ်။ဂျပန်နိုင်ငံရဲ့စစ်ပီးခေတ်ကာလဖွဲ့စည်းပုံအခြေခံဥပဒေထဲမှာစစ်တပ်ဟာကိုကိုကိုကာကွယ်ဖို့အတွက်သာဖြစ်ရမယ်ဆိုပြီးတော့စစ်ကိုဆက်ကျင်တဲ့ဥပဒေပြဋ္ဌာန်းထားတာကိုပြန်လဲပြင်ဆင်ဖို့ဝန်ကြီးချုပ်အာဘေကစ조사နေတာမှာအခုရွေးကောက်ပွဲမှာအနိုင်ရလိုက်တာကဒီအတွက်အများကြီးအထောက်အကူရစေမှာဖြစ်ပါရဲ့ရှင်။
မ မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုက်ဆံတဲ့တိုင်းပြည်တစ်ခုဖြစ်ဘယ်သောအခါမှလက်ခံမှာမဟုတ်တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကိုယ်တိုင်ထုတ်လုပ်ဖို့ဒါမှမဟုတ်ပိုက်ဆံမှုစဉ်းစားမှာမဟုတ်ကြောင်းနဲ့ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေး1992ခုနှစ်သဘောတူညီချက်ကိုလည်းနှစ်နိုင်ငံစလုံးကလိုက်နာကြဖို့တောင်ကိုရီးယားသမ္မတကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်းငုံးမှာထက်သွင်းပြောဆိုလိုက်တာပါ။ရန်ဖက်ကွန်မြူနီကိုရီးယားကပြီးခဲ့တဲ့စက်တင်ဘာလနဲ့6ချိန်မြောက်လက်ဖြစ်အင်အားဖြင့်ဆုံးလည်းဖြစ်တဲ့အနုမြင့်ပုံစံတက်ခဲ့တာတွေအပါဝင်ချင်းချောက်မှုအန်ရဲ့ကြီးထွားလာနေရတဲ့အမြောက်တောင်ကိုရီးယားမှာအမေရိကန်ရဲ့အစစ်မြေနျူကလ িয়ার လက်နက်တွေပြန်လည်ချထားခွင့်ပြုဖို့အတိုက်ခံလွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုနေတာတွေကိုသမ္မတကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့ Facebook တန်ခတ်ရေးယူမှုတွေကိုအန်တုပြီးမြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထင်းတန်မစ်ဆိုင်းတုံးတွေကိုဆက်လက်စမ်းသပ်နေတဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းအပြန်အလှန်တိုက်ခိုက်ပြောဆိုနေကြတာပါ။သမ္မတထရန့်ကတော့လိုအပ်ရင်မြောက်ကိုရီးယားပေါ်စစ်ရေးရရေးယူဖို့ထီတော်ပြောင်ပြောင်တင်းတင်းသတိပေးထားပါတယ်။
တောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာကျင်းပမဲ့2018ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲတွေတရားဝင်စတင်ဖွင့်လှစ်တဲ့အနေနဲ့ဒီနေ့အိုလံပစ်မိရှူရန်ကိုတောင်ကိုရီးယားနိုင်ငံတဝန်လက်ဆင့်ကမ်းစပြီးတော့တည်ဆောင်သွားပါပြီ။အိုလံပစ်အားကစားပွဲတော်တွေအစပြုရာဂရိနိုင်ငံအေသင်မြို့ကနေဒီမိရှူရန်ကိုတင်ဆောင်လာတဲ့လေယာဉ်ဟာဒီနေ့အစောပိုင်းတုန်းကပဲအင်ချွန်းနိုင်ငံတကာလေဆိပ်ကိုဆက်ရောက်လာခဲ့တာပါ။အဲ့လိုရောက်ပြီးတော့မကြခင်မှာပဲအိုလံပစ်ချန်ပီယံစကိတ်စီအားကစားသမားကင်မြူနာကနဲ့အတူဒီတောင်ကိုရီးယားဝန်ကြီးချုပ်အင်နက်ကီယွန်တို့ကဆောင်းရသည့်အိုလံပစ်ပွဲတော်အတွက်အထူးဒီဇိုင်းလုပ်ဖန်တီးထားတဲ့မိရင်ကိုအိုလံပစ်မိရှူတိုင်းမိစားကနေပြီးတော့မိကူယူထွန်းကြီးခဲ့ကြပါတယ်။အဲနောက်ဒီကနေ့နောက်ပိုင်းမှာတော့2018ကီလိုမီတာရှည်တဲ့ရက်တရာကြာမိရှူတိုင်းလက်ဆင့်ကဲတည်ဆောင်တဲ့ခရီးကိုစတင်လိုက်တာဖြစ်ပါတယ်။ဆောင်းရသည့်အိုလံပစ်အားကစားပြိုင်ပွဲဖွံ့ဖွဲအခမ်းအနားစတင်ပေဖေဖော်ဝါရီလ9ရက်နေ့မှာပျုံချန်းမြို့ကိုပြန်လည်တည်ဆောင်လာမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုလိုအိုလံပစ်မိရှူတိုင်းကိုနောက်ဆုံးထွန်းကြီးခဲ့တာကတော့1988ခုနှစ်ကဆိုမြို့တော်မှာကျင်းပတဲ့နွေရာသီအားကစားပြိုင်ပွဲတွေကျင်းပခြင်းကဖြစ်ပါတယ်ရှင်။
ကောင်လုံးနဲ့မက်ခင်ဖြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့နယူးယောက်မြို့လယ်ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုသတင်းကိုတင်ဆက်ပေးကြပါတယ်အင်္ဂါနေ့မွန်းလွဲပိုင်းတုန်းကနယူးယောက်မြို့အောက်ပိုင်းမန်ဟတ်တန်ရဲ့မှာလမ်းသွားလမ်းလာတွေနဲ့စပိန်စီးသူတွေကိုထရက်ကားမောင်းသူတဦးကကားနဲ့ဝင်တိုက်ခဲ့တာကြောင့်၈ယောက်ထက်မနည်းသေဆုံးပြီးတော့ဒဒါဇင်လောက်ဒဏ်ရာရသွားပါတယ်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်အာဏာပိုင်တွေကသတ်မှတ်ခဲ့တဲ့ဒီနယူးယောက်မြို့ရဲ့တိုက်ခိုက်မှုအကြောင်းရေမန်တေလာပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ဆက်ပေးပါမယ်ရှင်
နယူးယောက်မြို့လယ်ကကမ္ဘာကုန်သွယ်ရေးအဆောက်အဦနဲ့တိတ်မလန့်မကန်းမှာကားမောင်းသမားတဦးကသူငှားလာတဲ့ကားနဲ့စပိန်စီးတဲ့လမ်းကြောင်းပေါ်ကစပိန်နေသူတွေတခြားလမ်းသွားလမ်းလာတွေနဲ့အကြောင်းကားတစ်စီးကိုဝင်တိုက်ခဲ့ပါတယ်။နယူးယောက်မြို့တော်ဝန်ဘီလ်ဒီပလက်စီယိုကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။ This was an act of terror.
ဒါဟာအကြမ်းဖက်ဝါဒဆွဲလို့ရပါတဲဘောကြောင့်သူအကြမ်းဖက်သမားတဦးကအပြစ်မဲ့ရဲသားတွေကိုရွေချက်ရှိရှိနဲ့တိုက်ခိုက်တာပါ။အ
ဲဒီအကြမ်းဖက်တိုက်ခိုက်သူဟာဥဇဘက်နိုင်ငံသားဆေဖူလိုဆိုက်ပူဖြစ်ပြီးအခုအခါမှာသူ့ကိုနယူးယောက်ဆေးရုံမှာလုံခြုံရေးအဆောက်အအုံနဲ့ဆေးကုသပေးနေပါတယ်။သူ့ကိုဘယ်လိုပြစ်ခတ်ဖမ်းဆီးခဲ့တယ်လဲဆိုတာကိုနယူးယောက်ရဲဌာနအကြီးအကဲ James P. O'Neill ကအခုလိုရှင်းပြပါတယ်
။ The driver of the truck a 29
then said ko ne ayue ka maung tama ha ka re ga ni thwet pi ta na hna let ko le kwe yan pya ni ba de ai ma shi ni de ye loun nyoun ye wun nan ga su one bike ko pye khat phan si ka da ba
di ta khai mu ha u yop ba talwa ga a jam ba ta khai mu re ne sin du de lo ko re chung ga ya du re ga byo ba de elizabeth chanobelski ga
it always seems really distant but then
cha bi ya re ma be phit le shi de lo tin ya be me a ku ga ro ko shin ma de phit la ba bi ti ga ko to lo chauk cha sia a phit pyat ba ဘယ်သူမှအခုလိုအဖြစ်ဆိုးမျိုးနဲ့ရင်မဆိုင်ရစီချင်ပါဘူး
။ကောလိပ်ကျောင်းသားတဦးဖြစ်သူ Jake Saunders ကသူစီးရမယ့်ရထားနဲ့လွဲချော်သွားတဲ့အတွက်အဲ့ဒီတိုက်ခိုက်တဲ့နေရာမှာသူရှိမနေခဲ့တာလို့ဆိုပါရတယ်
။ If I had made that train
ရထားကိုသာမှီလိုက်မယ်ဆိုရင်တော့အဲ့ဒီပစ်တဲ့နေရာမှာကျွန်တော်ရှိနေမှာပေါ့။အဲ့ဒီနေရာဟာကျွန်တော်သွားမယ့်နေရာပါ
။အင်္ဂါနေ့ဟာ Halloween နေ့လည်းဖြစ်တာကြောင့်ကလေးတွေဟာအိမ်တိုင်းမှာလိုက်ပြီးတကြားလုံးကောက်ကြဖို့မိဘတွေကပြင်ဆင်ပေးနေကြချိန်မှာအခုလိုတိုက်ခိုက်မှုဖြစ်ပေမဲ့ကလေးတွေရဲ့ပျော်ရွှင်ပွဲညနေခင်းအစီအစဉ်တွေကိုတော့ဆက်လုပ်သွားမှာဖြစ်တယ်လို့နယူးယောက်မြို့ကန်ဂျိုးဘာကိုကပြောရတယ်
The cowards that have made
ဒီလိုတရေဘောကြောင့်သူတို့ရဲ့ jump over ဆဲလို့ရဟာကျွန်တော်တို့ဘဝတွေပေါ့ဘယ်လိုမှမဆိုးမှုနိုင်ပါဘူးကျွန်တော်တို့ဘယ်လိုနေဘယ်လိုထိုင်ရမယ်ဆိုတဲ့ပေါ့ထိန်းချုပ်ခွင့်လည်းမပေးနိုင်ပါဘူးစီမကောင်းဖြစ်ပြီးစိုးရင်ပူပန်ပြီးပြီမဲ့လှုပ်ဆရာရှိတာဆက်လို့ရမှာပါတကယ်လို့ကျွန်တော်တို့ကကြောက်ပြီးဘာမှမလုပ်ဘူးဆိုရင်တို့အနိုင်ရသွားမှာပါအဲ့ဒီလိုဖြစ်လို့မရပါဘူ
းစိုက်ပူဖာ2010ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့ပြီးနယူးဂျာစီမှာ Uber အငှားကား6လလောက်မောင်းခဲ့သူဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်ဥဇဘက်ကစ္စတန်သမ္မတကလည်းအခုဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမှာလိုအပ်သလိုအစွမ်းကုန်ပူးပေါင်းဆောင်ရွက်သွားမယ်လို့ဗုဒ္ဓဟူးနေ့မှာပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ပေးထားတာဖြစ်ပါတယ် ခုတစ်ခါမှာတော့ American သမ္မတ Donald Trump ရဲ့အာရှခီးစဉ်ကမြောက်ကိုရီးယားရဲ့ nuclear အစီအစဉ်ပေါ်ဘယ်လိုတက်ရောက်နိုင်လဲဆိုတာကိုကြည့်ကြအောင်ပါမြောက်ကိုရီးယားနိုင်ငံဟာ American ပြည်အောင်စုအတွက်အဓိကချိန်းချောက်လာတဲ့အဓိကဖြစ်လာတဲ့ချင်းချမှုအဖြစ်အမေရိကန်အများစုကယူဆလာကြပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာအခုသူ့ရဲ့အာရှခီးစဉ်အတွင်းနိုဝင်ဘာလ9ရက်နေ့နဲ့10ရက်နေ့တို့မှာတော့မြောက်ကိုရီးယားရဲ့ရန်ဘတ်တောင်ကိုရီးယားနိုင်ငံကိုဒုတိယမြောက်ခီးထောက်ဖြစ်သွားရဖို့ရှိနေပြီးတော့အဲ့ဒီခီးစဉ်အတွင်းမှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးလက်နက်အစီအစဉ်တွေအပေါ်ဘယ်လိုကင်တွယ်မလဲဆိုတာကိုအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။သမ္မတရဲ့ခီးစဉ်နဲ့အတူသတင်းပေးပို့ဖို့လိုက်ပါသွားတဲ့ VOA အင်ပြူတော်သတင်းထောက် Steve Harmon ကဒီကြောင်သတင်းပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြပေးပါမယ်
။သမ္မတ Donald Trump ရဲ့ခီးစဉ်အကျိုးဖြစ်တဲ့ American ဆွေးဝါးဝန်ကြီးချုပ်အာရှကိုတွားနှင်ပြီးဒီမြောက်ကိုရီးယားကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးရှစ်ဆက်ကင်တွယ်ကြမလဲဆိုတဲ့ထိတ်သီးဆွေးနွေးပွဲအတွက်ပနမကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါဗျ။အဲ့ဒီထက်မှာတော့ American ကာကွယ်ရေးဝန်ကြီး James Mattis လည်းပါပါတယ်
။ Our goal is not war.
ကျွန်တော်တို့ရည်မှန်းချက်ကစစ်တိုက်ဖို့မဟုတ်ပါဘူး။ခိုင်မာပြည့်စုံပြီးနောက်ကျောင်းပြန်လှည့်လို့မရမယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့ရေးအတွက်ဥတည်ပါတယ
်ဒီအခြေအနေနဲ့ပတ်သက်လို့တော့ပစိဖိတ်တစ်ဖက်တစ်ချက်နှစ်ဖက်စလုံးအတွက်စိုးရိမ်ပူပန်မှုတွေတိုးလာနေပါတယ
် I think we will come down
ကျူဘာလုံးကြီးအကြက်တဲကြုံခဲ့ရုံကအခြေအနေမျိုးထိဖြစ်လာမယ်ထင်ပါတယ်နိုင်ငံရေးအရာဖြစ်ဖြစ်စီးရေးအရာဖြစ်ဖြစ်တခုခုဆုံးဖြတ်ရမယ့်အချိန်ကာလတစ်ခုဖြစ်ပါတယ်ဒါဟာကိုရီးယားကျွန်းဆွယ်ရဲ့နိုင်ငံရေးအခင်းကျင်းကိုလည်းပြောင်းလဲပြစ်မှာပါ
American Korea ဆက်ဆံမှုလေလာရေးဖွဲ့ကညွှန်ကြားမှု JQ ပြောသွားတာပါအခုချိန်ထိတော့ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ဟာတယောက်နဲ့တယောက်အပြန်အလှန်အကြီးအကျယ်စကားဆစ်ထိုးနေကြတဲ့အဆင့်မှာပဲရှိပါသေးတယ်ဒီလိုချင်းနေဟာ American ပြည်တော်စုရဲ့ဂုံတိတ်ခါကိုပဲထိခိုက်စေတယ်လို့လက်နက်ထင်းကျုံရေးနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံကြီးဝန်ကြီးဟောင်း Thomas Countryman ကယူဆပါတယ
် The insults traded back and forth
ပြန်ဆိုတာပြောဆိုမှုတွေက American ပြည်တော်စုနဲ့ American သမ္မတရဲ့ဩဇာကိုကြားသွားစေပါတယ်မြောက်ကိုရီးယားကနှစ်ပေါင်းများစွာဟိုတုန်းကတည်းကလှုပ်လာခဲ့တဲ့ချင်းချောက်မှုမျိုးစော်ကားပြောဆိုမှုမျိုးအလားတူအမေရိကန်သမ္မတတူကလှုပ်လာတာလို့ပဲကျွန်တော်စိတ်ထဲမှာဖြစ်လာပါတယ်
။တောင်ကိုရီးယားဘက်မှာတော့တိုက်ခန့် Conservative Party အပါအဝင်နိုင်ငံရေးပါတီချုပ်ကတော့တောင်ကိုရီးယားအနေနဲ့ဒီကိုပိုင်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အမေရိကန်အကူအညီရရည်အထိပါတိုက်တွန်းပြောဆိုလာပါတယ်။ဒါမှမြောက်ကိုရီးယားခေါင်းဆောင် Kim Jong Un အနေနဲ့နောက်ထပ်ရန်စမှုတွေမလုပ်နိုင်မှာဖြစ်တယ်လို့ Liberty Korea Party ရဲ့ဥက္ကဋ္ဌဟောင်ဂျွန်ဖြိုးကပြောပါတယ
်။ ဤလိုဆောင်ရွက်ဆို
နိုင်ငံပေါင်းပြီးနီးဗျူဟာမြောက်နျူကလ িয়ার လက်နက်ပြန်လည်တပ်ဆင်နေရာခြားထားမှုကိုလုပ်မယ်ဆိုရင်နိုင်ငံခြားမဟာမိတ်အဖြစ်သွေးစည်းညီညွတ်မှုကိုပြနိုင်ရုံနဲ့မကဘူးခင်ဂျုံအွန်းရဲ့နောက်ထပ်ရန်စားမှုတွေမလုပ်လာနိုင်အောင်ပါတားဆီးနိုင်မှာပ
ါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတောင်ကိုရီးယားကနေပြီးတော့တရုတ်နိုင်ငံကိုလည်းတွားဖို့ရှိနေပါတယ်အဲဒီမှာတော့တရုတ်သမ္မတရှင်ချင်းဖြစ်တဲ့ကိုရီးယားကျွန်းဆွယ်တင်မာမှုမြင့်တက်လာနေတဲ့အခြေအနေကိုဆွေးနွေးမှာပါတရုတ်နိုင်ငံဟာဆိုလို့ရှိရင်မြောက်ကိုရီးယားနိုင်ငံရဲ့တခုတည်းသောမဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့လို့မြောက်ကိုရီးယားဘက်ကအခုလိုမျိုးရန်စမှုတွေတိုးလှုပ်လာတဲ့အပေါ်မှာတရုတ်ဘက်ကလည်းနည်းနည်းစိတ်ပြက်လာတဲ့သဘောမှရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုတရုတ်အနေနဲ့ပို့ပြီးတော့တင်းကျပ်ကျပ်ဖိအားပေးဖို့သမ္မတ Trump ဘက်ကတရုတ်ကိုပြောဆိုလိုက်မယ်လို့လည်းခန့်မှန်းပါတယ်ခင်ဗျာ
။ကိုသားညုံတင်ဆက်ထားတာပါ။ခုတစ်ခါမှာတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်။ပကံကြောင်ဦးမျိုးနယ်ကရွှေစည်းကုံဖရားရင်ပြင်တော်ပေါ်မှာရှိတဲ့ဘီးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာကိုကုလသမဂ္ဂပညာရေးသိပ်ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တဲ့အတွက်ဒေသခံတွေကြားမှာပကံကြောင်ဦးကိုကမ္ဘာအမွေအနှစ်ဒေသအဖြစ်သတ်မှတ်ရေးမျှော်လင့်ချက်တွေပုံမှန်မြင်မာလာကြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ဆက်ထားပါတယ်
။ဟုတ်ကဲ့လွန်ခဲ့တဲ့နှစ်ပေါင်း400ကျော်16ရာစုကာလကရွှေစည်းကုံဖျားရင်ပြင်တော်ပေါ်မှာဘီးနောင်မင်းတရားကြီးတွန်းလှုပ်ချိတ်ဆွဲလှူဒန်းထားတဲ့ကြေခေါင်းလောင်းပတ်လည်မှာရေးသားထားတဲ့ခေါင်းလောင်းစာတွေကို UNESCO ကကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါဟာအဆိုပြုတင်သွင်းမှု130အနက်ကရွေးချယ်လိုက်တဲ့88ခုထဲမှာတစ်ခုအပါအဝင်လည်းဖြစ်ပါတယ်။အခုလိုမျိုး UNESCO ရဲ့ကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်မြန်မာနိုင်ငံကရှေးဟောင်းပစ္စည်းတွေကိုသတ်မှတ်ခံရတာဟာတတိယမြောက်ဖြစ်ပါတယ်။အခုတခါတမ္ပတ်ခံရတဲ့ဘီးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာရဲ့ထူးခြားချက်ကိုရှေးဟောင်းသုတေသနအမျိုးသားပြတိုင်းနဲ့စာကြည့်တိုက်ဦးစီးဌာနညွှန်ကြားမှုချုပ်ငိန်းကမ္ဘာအမွေအနှစ်စီးရင်တင်သွင်းရေးစာရွယ်ပြုစုရေးအဖွဲ့ဥက္ကဋ္ဌဦးဆန်းဝင်းကအခုလိုပြောပါတယ
်ဘီးနောင်မင်းတရားကြီးရဲ့ဘဝဖြစ်စဉ်နဲ့မှတ်တမ်းကိုဒီခေါင်းလောင်းစာကအထောက်အကူပြုတယ်ပေါ့နော်နောက်တစ်ချက်ကလည်းဘာသာလူမျိုးနဲ့ရေးထိုးတာလည်းပေါ့နော်အဲ့တော့ဒီထူးခြားချက်ကြောင့်မြန်မာဘက်ကလည်းအဆိုပြုပြီးတင်လိုက်တယ်ကိုဘက်ကလည်းပဲဒါအတိအမှတ်ပြုလိုက်တယ်ပေါ့နော
်ခေါင်းလောင်းစာထဲမှာဘီးနောင်တိုက်ခိုက်အောင်မြင်ခဲ့တဲ့အရက်ဒေတာနဲ့အဲ့ဒီဒေတာတွေမှာတာနာပြုခဲ့တာတွေကိုရက်ဆွဲနဲ့အတိအကျဖော်ပြမှတ်တမ်းတင်ထားပါတယ်ခေါင်းလောင်းစာပါမှတ်တမ်းတွေကြောင့်မြန်မာသမိုင်းမှာဟာကွက်ဖြစ်နေတဲ့အကြောင်းချက်တွေကိုသိနိုင်ခဲ့တယ်လို့ဒီခေါင်းလောင်းကြီးကိုရွေးချယ်ဖို့စီးရင်တင်စင်မှာအဓိကအထောက်ပြခဲ့ကြပါတယ် အခုတော့ UNESCO ကမ္ဘာ့မှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တာကြောင့်ဒီခေါလုံးကြီးကာကွယ်ထိန်းသိမ်းရေးကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကတာဝန်ယူသွားမှာဖြစ်ပါတယ်။
အဲ့တော့အရင်ထိန်းသိမ်းတဲ့အတိုင်းပဲကျွန်တော်တို့ကအလားဟိုပစ္စည်းတိကျမှုမရှိအောင်ကျွန်တော်တို့ကထိန်းမယ်။တကယ်လို့ဒါကဟိုပါဟိုအကြောင်းကြောင့်ပေါ့နော်။တဘောဝဘေးဒဏ်မြောက်ဟလားအာဟုငငလင်းမြောက်ဥပဒေစုံတစ်ခုကြောင့်ကျေးဇူးဆုံးရှုံးသွားမယ်ဆိုလို့ရှိရင်လည်းဒါ UNESCO ကနေပြီးတော့လိုအပ်တယ်လို့ဤပညာနဲ့ငွေကြေးပါဝင်ပေါ့နော်။ဒါတို့ကဟိုပါပြောင်းတော့၆ခုဖြစ်ဖြစ်ပေးပါပေါ့
။ကမ္ဘာ့မှတ်တမ်းအမွေအနှစ် Memory of the World ဖြစ်မန္တလေးကုသိုလ်တော်ဖျားကကျောက်စာ929ချက်ကို2014ခုနှစ်ကတည်းကပုဂံများစီဒီကျောက်စာနဲ့ပူးတွဲအဖြစ်အလောင်းမင်းတရားရွှေပေလွာကို2015ခုနှစ်ကတည်းကသတ်မှတ်ခံခဲ့ရပါတယ်။ဒါရင်မကကဘာအမွေနှစ် World Heritage အဖြစ် Helen Bethano နဲ့တရေခစ်တရားပြူမျိုး၃မျိုးကိုလည်း2014ခုနှစ်ကသတ်မှတ်ခံခဲ့ရပါတယ်မြန်မာပြည်မှာဒီလိုသတ်မှတ်ဖို့ကြံရှိနေတဲ့အမွေနှစ်တွေရှိနေစေဖြစ်ပြီးဒါကိုပြည်သူတွေကထိန်းသိမ်းဖို့လိုအပ်ကြောင်းလည်းဦးစန်းဝင်းကပြောပါတယ
်အဲမိမိတို့ရဲ့နိုင်ငံမှာဒီလိုကဘာအချိန်မှ Memory ရဲ့အချက်ကိုသတ်မှတ်ထားတဲ့အရာတွေရှိတယ်သမန်နိုင်တဲ့ဟာလေးရှိနေတယ်။နောက်တစ်ခါတစ်ခါကြည့်ရင်လည်းကမ္ဘာအမွေနဲ့သမန်နိုင်တဲ့ဒေသတွေအဆောက်အအုံတွေလည်းမြန်မာနိုင်ငံမှာရှိနေတယ်။ဒီဟာလေးဆက်လက်ပြီးတော့ရှင်းသင်ဖို့အတွက်ကတော့ခုနပြောတဲ့အထိမပစ္စည်းတွေပဲဖြစ်ဖြစ်နေရာဒေသတွေအဆောက်အအုံတွေပဲဖြစ်ဖြစ်ပြည်သူပြည်သားတွေဝိုင်းဝန်းပြီးထိန်းသိမ်းကာကွယ်စောင့်ရှောက်မှဒါတွေအတွင်းရှိတည်တဲ့နာနဲ့အမျှအခုလိုကျွန်တော်တို့ကမ္ဘာက UNESCO ကအတိအမှတ်ပြုခံရမှာဖြစ်ပါတယ်။
ရှီဟောင်းဖျားတွေနဲ့ရှီဟောင်းအမှုပညာလက်ရာတွေအမြောက်များရှိတဲ့ပုဂံကြောင်ဦးဒေတာကိုကမ္ဘာအမွေနှစ် World Heritage အဖြစ်သတ်မှတ်ဖို့ကိုလည်းအခုနှစ်စက်တင်ဘာလကအဆိုတင်သွင်းထားပါတဲ့ရွှေစည်းကုံဖျားကဘေးနောင်မင်းတရားကြီးရဲ့ခေါလောင်းစာကိုကမ္ဘာမှတ်တမ်းအမွေနှစ် Memory of World အဖြစ်သတ်မှတ်လိုက်တဲ့အတွက်ပုဂံကြောင်ဦးဒေတာကိုကမ္ဘာအမွေနှစ် World Heritage အဖြစ်သတ်မှတ်ရေးမျှော်လင့်ချက်ဟာပုံပေါ်ခိုင်မာလာကြောင်းယဉ်ကျေးမှုဒေတာဖော်ဆောင်ရေးအထောက်အကူပြုကော်မတီပုဂံကြောင်ဦးကဥနိုင်ထွန်းကပြောပါတယ
်ကျွန်တော်တို့ကဒီဒေတာကြီးတစ်ခုလုံးကိုတောင်မှဘဝအမွေနှစ်ဆင်းအောင်ယူဆနေတာ哦အဲဒီတစ်ခုလုံးဖြစ်ချင်တာလေဒါဒီဘေးနောင်ခေါလောင်းဝန်တာဆိုတော့ဟိုကျွန်တော်တို့ဟိုပါပြောပထမအစပြုနေနဲ့အောင်မြင်တဲ့အတိုင်းဒါလေးဖြစ်တာပေါ့အဲကျွန်တော်တို့ဝန်တာတာပေါ့ကွာ
လောလောဆယ်မှာတော့ UNESCO အဖွဲ့အစိုးရရှီဟောင်းသုတေသနနဲ့ဒေသခံပြည်သူတွေဟာပုဂံကြောင်ဦးဒေသကိုကမ္ဘာအမွေနှစ် World Heritage ဖြစ်ရေးအတွက်ညှိနှိုင်းဆောင်ရွက်နေကြောင်းနဲ့အလားအလာကောင်းမွန်ကြောင်းလည်းပြောပါတယ်။လာမယ့်2018ခုနှစ်မှာတော့ရခိုင်ပြည်နယ်မြောက်ဦးဒေသကိုကမ္ဘာအမွေနှစ် World Heritage အဖြစ်နဲ့ရှစ်တောင်းဖျားကအာနန္ဒစန္ဒရာကျောက်စာကိုကမ္ဘာမှတ်တမ်းအမွေနှစ် Memory of the World အဖြစ်တင်သွင်းဖို့ရှိနေပါတယ်။
ကမ္ဘာသတင်းပေးပို့ထားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့ခေတ်စဉ်နဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးစီမှာပါ။ရိုဟင်ဂျာဒုက္ခသည်အရေးကူညီဖြေရှင်းဖို့မြန်မာနိုင်ငံကို၃ရက်ကြာခေတ်စဉ်ဖြစ်ရောက်ရှိနေတဲ့ American ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Simon Henshaw ဦးဆောင်တဲ့တန်ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ကိုမနေ့ကသွားရောက်ခဲ့ပြီးတော့ Bangladesh နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ကဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲအကြီးမားဆုံးဖြစ်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့ဒီမိုကရေစီနုနယ်သေးတဲ့မြန်မာအစိုးရနဲ့ဆွေးနွေးပြီးတော့လိုအပ်တဲ့အကူအညီပေးမှာဖြစ်သလိုရခိုင်ပြည်နယ်မြောက်ပိုင်းလူခွေချိုးဖောက်မှုအပေါ်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Heather Newitt ကပြောကြားခဲ့ပါတယ်။ပြည်စုံကမန်အင်ဂျင်နီယာကတင်ဆက်ပေးပါလိမ့်မယ်။
Mr. Henshaw ဦးဆောင်တဲ့ American အစိုးရကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ American နိုင်ငံသားဌာနပြောခွင့်ရအမျိုးသမီး Heather Newrett ကမနေ့က American နိုင်ငံသားဌာနမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
် The delegation is close to completing the first leg of its trip in Burma. They have met with Rohingya and Rakhine State community leaders.including a visit to a camp for those who've been internally displaced.
ကိုစလေဖွဲ့ဟာခီးစဉ်ရဲ့ပထမရန်နာရာမြန်မာနိုင်ငံခီးစဉ်ပြီးဆုံးခါနီးပါပြီ။သူတို့တွေဟာရိုဟင်ဂျာတွေအပြင်ရခိုင်ပြည်နယ်လူအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင်ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြသူတွေနေထိုင်တဲ့စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်။အစိုးရအပြင်အရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကိုစလေဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုခီးဆက်မှဖြစ်ပြီးအဲ့ဒီမှာ Cox's Bazaar မှာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှုရှိပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေအင်အားသုံးပြီးနယ်မြေရှင်းလင်းမှုကြောင့်နှစ်လအတွင်းဒုက္ခသည်ပေါင်းတန်းတဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံခဲ့ရတဲ့အခြေအနေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အကြမ်းဖက်မှုမှာတာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းပြခဲ့တဲ့သတင်းပတ်တွင်အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်အခုတစ်ခေါက်အမေရိကန်ကိုယ်စားလှယ်အဖွဲ့ခီးစင်မှာမြန်မာတပ်မတော်ဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိခဲ့ကြောင်း Heather Newark ကသတင်းတောက်တွေကိုပြောပါတယ
် We've certainly put pressure on the government without a doubt I mean many of you saw the sanctions that were released late last week it was pretty lengthy so I think
မြန်မာအစိုးရဘက် PR ပေးမှာကတော့မှန်ပါလေပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကအမေရိကန်ကချက်မှတ်ခဲ့တဲ့ဒဏ်ခပိတ်ဆို့မှုတွေကိုထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အတော်လေးလေးရှည်လျားပါလေ။ဒါကြောင့်ဒါဟာဘက်စုံကရည်ယူဆောင်ရွက်တဲ့ဤအဖြစ်ကျမတို့ရှုမြင်ပါလေ။အဲ့ဒီဤရဲ့တစိတ်တပိုင်းဖြစ်အစိုးရနှင့်ဆွေးနွေးဖို့အစိုးရအနေနဲ့တက်တစ္ဆဒီမိုကရေစီကျင့်သုံးနေတာဖြစ်တဲ့အတွက်ကြောင့်လေအကူအညီလိုအပ်နေတယ်ဆိုတာကိုလည်းအတိအမှတ်ပြုရမှာဖြစ်ပါလေ။အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကြီးမားတာကိုလည်းအတိပေးခဲ့ပြီးဖြစ်ပါလေ။ရိန်ဂျာဤနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတွင်းမှာဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့အမေရိကန်ကိုယ်စားလှယ်အဖွဲ့တွေလည်းအဲ့ဒီဒေသကိုခီးထွက်ခဲ့ပြီးကိုယ်တိုင်မြင်တွေ့ကြားသိနိုင်ဖို့လေကြိုးစားခဲ့ကြတဲ့အကြောင်းတွေကိုလည်းသိပြီးဖြစ်ကြမှာပါ
။သုံးရက်ကြာမြန်မာနိုင်ငံခီးစဉ်တွင်လက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဒုတိယဝန်ကြီးဦးဆိုးအောင်နဲ့မနေ့ကတွေ့ဆုံရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကပြန်လည်လက်ခံရေးမှာအမေရိကန်ပြည်ထောင်စုကအကူအညီပေးနိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မန်အင်ဂျင်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေဗိုလ်တူနှင့်ညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်မကြာခင်မှာတင်ဆက်ပေးမယ့် VOA American အသံညဘက်9:30မြန်မာဘာသာစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောစံတရရဲ့မြမရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ကြဖို့ရှိပါတယ်ခုခါမှာတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်သူနယူးယောက်မြို့ကစပိန်သမားတွေနဲ့စီကားနေတဲ့လမ်းထဲမှာအငှားထရက်ကာတစ်စင်းနဲ့ဒလက်ရန်ဝင်တက်ခဲ့တဲ့ကားမသမားရဲ့ရွေချက်ကိုသိနိုင်မှုအာဏာပိုင်တွေကြိုးပမ်းနေပါတယ်။နယူးယောက်မြို့မှာ2017ခုနှစ်စက်တင်ဘာ 7ရက်နောက်ပိုင်းတိကျထိခိုက်မှုအများဆုံးဖြစ်လူရှိဦးသေဆုံးပြီး7ယောက်ဒဏ်ရာရရှိခဲ့တဲ့ဖြစ်ရာအရက်သားတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့တရဲဘော့ကြောင့်နဲ့အချမ်းဘက်ဝါဒီလူရဲဖြစ်ကြောင်းလဲမြို့တော်ဝင်ပေတာပလက်စီယိုကပြောဆိုခဲ့တာပါ။ကျွန်းရှင်းနိုင်ငံကျွန်းစ်မျိုးတော်ကပါလီမန်အဆောက်အဦရှိမှလွန်ကျွေးတပ်ဖွဲ့တွေကိုဓာတ်နဲ့ထိုးတက်ခတ်ခဲ့တဲ့အတွက်အစ္စလာမ်စစ်သွေးကြောဖြစ်တန်ရရှိသူတို့ကိုဒီကနေ့ပဲရတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်တက်ခတ်ခံရသူတို့ဟာလယ်မြေမှာဒဏ်ရာရရှိခဲ့တဲ့အတွက်ဆေးရုံမှာအတွင်းလုံနာဖြစ်နေကုသပေးထားရပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကစကလုံးနေနဲ့စစ်ထိုးနေပေမဲ့တန်တမာရေးအရဓာတ်ရိုက်ဆက်သွယ်နိုင်မှုနောက်ကွယ်မှာကြိုးပမ်းမှုတွေရှိနေတယ်လို့ရိုက်တာသတင်းတစ်ပုဒ်ကဖော်ပြပါတယ်မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတန်ကိုစလေဂျိုးဆက်ယွန်ဟာနယူးယောက်ကုလသမဂ္ဂရုံးချုပ်ကမြောက်ကိုရီးယားတန်ကိုစလေဖွဲ့နဲ့ပြောဆိုမှုတွေဆွေးနွေးမှုတွေရှိနေတဲ့အကြောင်းအမည်မဖော်လို့သူအမေရိကန်နိုင်ငံသားဌာနတာဝန်ရှိသူတို့ကိုကူကပ်ပြီးသတင်းမှာဖော်ပြထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြေနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်ဒုက္ခသည်တွေကတချို့ဟာလုံခြုံရေးအတွက်စိုးရိမ်နေကြောင်းနေရာရင်းကြီးရွာတွေကိုမပြောင်းညင်တဲ့အကြောင်းပြောဆိုနေကြပါတယ်နေရရင်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတခြားပြန်ပေါ်ပေါ်မှာကိုစိုးရိမ်နေကြောင်းရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာပြန်လည်နေရာချထားပေးမယ်ဆိုရင်တော့မြန်မာနိုင်ငံကိုပြန်မှာဖြစ်တဲ့အကြောင်း VOE ကိုပြောဆိုခဲ့တာပါဒီလိုမှမဟုတ်ရင်တော့ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုပို့ဆောင်ပေးလို့ကြောင်းလည်းပြောဆိုနေကြပါတယ
်တရင်ကြီးချုပ်ကိုကိုအောင်လုံးကညင်ညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင်View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00 ထိလိုင်းဒိုမီတာ24.55 MHz တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ဒါပြင်ရုပ်မြင့်သံကြားစီစဉ်တွေကိုလည်းညနေ9:00မှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ဒေါက်တာရှင်ပေါ့ကျမရှင်လင်းကြပါစီရှင်။
This program has come to you from the Voice of America, Washington.